အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်စစ်တပ်ကစီစဉ်ပေးတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်ကြောင့်ပြည်သူအကျိုးပြုအရသာအဖွဲ့အစည်းတွေဆက်လက်ရှင်သန်ရေးမှာအခက်အခဲရှိနေကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီအစိုးရစီစဉ်တဲ့အထက်အောက်အသွင်ပြောင်းမှုကိုဒီမိုကရေစီအသွင်ကူးပြောင်းမှုလို့ယုံကြည်တာဟာအထင်မှားအမြင်မှားဖြစ်စေတယ်လို့ယုံကြည်သူတွေရှိပါတယ်။စေအုပ်စုအကျိုးစီးပွားကာကွယ်တဲ့နီးနားနဲ့စီမံထားတဲ့ပြုပြင်ပြောင်းလဲရေးဖြစ်တာမို့အရက်ပဲအသင်းအဖွဲ့ရှင်သန်တိုးတက်ရေးကိုထိခိုက်စေတယ်လို့လန်ဒန်ဂိုးစမစ်တက္ကသိုလ်ကတိကာဒေးဗစ်ဘရန်နန်နဲ့ဆွီဒင်နိုင်ငံလွန်တက္ကသိုလ်ကသုတေသီဆာရာရှူမန်တို့ကသုံးသပ်ပါတယ်။ဒီမိုကရေစီဒလေကိုပြုစုပြောထောင်ရမှာအယတအဖွဲ့အစည်းတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။အများအကျိုးကိုထမ်းဆောင်ကြရမှာအယက်ပဲအသင်းအဖွဲ့ဟာတဦးချင်းအနေနဲ့ရောအုပ်စုအနေနဲ့ရောပါဝင်ကြပါတယ်။ဒါကြောင့်လူသားချင်းစာနာရေးလူခွင့်ရေးစီးရင်မှုကျော်ပါရေးစတာတွေကိုအကောင့်ထဲပေါ်ရမှာအယက်ပဲအဖွဲ့တွေဟာအရေးကြီးပါတယ်။မြမပြေမာပြုပြင်ရေးလို့လို့အယက်ပဲအဖွဲ့တွေများပြားလာသလိုအစွန်ရောက်ဂိုင်းတွေလည်းပေါ်ပေါက်လာပါတယ်မွတ်စလင်စန့်ကြီးတွေကစပြီးတိုင်းရင်းသားအုပ်စုပြိပကဖြစ်တဲ့အထိအကြမ်းဖက်မှုတိုးပွားလာတာဟာစစ်တပ်ရဲ့ကြီးကြပ်အုပ်ထိန်းမှုကိုတိုးမြင့်မှုတောင်းဆိုသလိုဖြစ်နေပါတယ်တဲ့
ရှင်လင်းလုံးအောင်ကြွားမှုကိုစစ်တပ်ကဖြိုခွင်းလိုက်ပြီး1990ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်တဲ့အခါ NLD ပါတီဝင်တွေ NLD ထောက်ခံသူចောင်းသူចောင်းသားနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မှာခိုလုံသွားကြပါတယ်သူတို့တီထောင်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုအပြည်ပြည်ဆိုင်ရာကရန်ပုံငွေထောက်ပံ့ပါတယ်။အဲ့ဒီတည်းမှာအမျိုးသမီးလှုံ့ရှားမှုအဖွဲ့ဟာထင်ရှားပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်တဲ့အခါနိုင်ငံတကာအလှူရှင်တွေဟာအစိုးရနဲ့တိုက်ရိုက်ဆက်သွယ်ပြီးနေဆက်ကအရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့မှုလျှော့ချလာပါတယ်။ဒါကြောင့်ပြည်တွင်းကိုရွှေ့ပြောင်းရတဲ့အသင်းအဖွဲ့ရှိလာသလိုဖျက်သိမ်းလိုက်ရတာတွေလည်းရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာတီထောင်တဲ့အရက်သားအဖွဲ့အစည်းတွေဟာအတွေ့အကြုံရင့်ကျက်တဲ့အသင်းအဖွဲ့ဖြစ်လို့လူပေါင်းတဲ့တိဆောက်ရမှာအရေးကြီးတယ်လို့ဆိုပါတယ
်။တိုင်းရင်းသားအရပ်ဖက်အဖွဲ့အစည်းတွေဟာညီညာရေးနဲ့ဖက်ဒရယ်စနစ်ကျင့်သုံးရေးကိုအာရုံစိုက်ကြပြီးမြရန်ကုန်အခြေစိုက်အရပ်သားအဖွဲ့တွေကတော့ဒီမိုကရေစီအရေးတိုးတက်ခွင့်ပြုရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားကြပါတယ်။မြို့နယ်အရပ်ဖက်အဖွဲ့တွေဟာအစိုးရချုပ်ကန့်မှုနဲ့နီးနီးကပ်ကပ်နေကြရပြီးထိုင်းနယ်စပ်ကအရပ်ဖက်အဖွဲ့အစည်းတွေကတော့ဒေသကလူတို့ကိုကိုစားပြုတာမှုကိုပိုင်ပြတ်ထန်းခွင့်ကိုလည်းစိတ်ဝင်စားကြပါလေ။အရက်ဖက်အဖွဲ့တွေဟာတိုင်းသားလက်နက်ကိုင်နဲ့နားလည်မှုယူပြီးပြည်သူအကျိုးသိဖို့ကြပါလေ။ဒါပေမဲ့နေဆက်ဒေသအထိတက်မတော်ကတက်ပြန့်လာတဲ့အခါမှာပြဿနာရှိလာပါလေ
။ထိုင်းမြန်မာနေဆက်ဒေသဟာအရက်ဖက်အတင်းအဖွဲ့အများဆုံးရှိတဲ့ဒေသဖြစ်ပါလေ။တိုင်းသားအဖွဲ့အစည်းလည်းများပြားပါလေ။အဲ့ဒီထဲမှာကရင်အရက်သားအဖွဲ့အစည်းတွေဟာထင်ရှားပြီးအပြည်ပြည်ဆိုင်ရာရဲ့အကူအညီကိုရရှိကြပါတယ်။တိုင်းသားအသင်းအဖွဲ့တွေကိုသူတို့အုပ်စုနဲ့ခွဲကြလို့မရပါဘူး။သူတို့ဟာလက်နက်ကိုင်ပြည်ပကနဲ့ရောနိုင်ငံတကာအကူအညီနဲ့ပါဆက်ဆက်နေပါလေ။ KNU လိုလက်နက်ကိုင်အဖွဲ့ဟာဒေသခံလူအဖွဲ့အစည်းမှအခြေခံထားပါတယ်။နိုင်ငံရေးလူမှုရေးအုပ်ချုပ်ရေးစတာတွေအပြန်အလှန်ဆက်ဆက်နေပါလေ။ပညာရေးနဲ့လူမှုရေးမှာတိုင်းသားလက်နက်ကိုင်နဲ့တိုင်းသားအရက်ဖက်အဖွဲ့အစည်းတွေပေါင်းပြီးဒေသခံအကျိုးတည်ဖို့တာတွေရှိနေပါလေ။ဒီမိုကရေစီတမားတွေတည်ထောင်တဲ့သတင်းမီဒီယာအများစုဟာနေဆက်ဒေတာကနေမွေးထုတ်လိုက်တာဖြစ်ပါတယ
်။ကချင်းပြည်နယ်မှာဆိုရင်အိုးမဲအိမ်မဲဖြစ်သွားတဲ့ဒုက္ခတွေကိုလည်းအရက်ဖက်အဖွဲ့တွေကကူညီစောင့်ရှောက်ပါတယ်။နေဆက်နိုင်ငံရေးနဲ့တိုင်းရင်းသားအရေးကိုခွဲခြားသုံးသပ်လို့မရပါဘူး။ဒါပေမဲ့နေဆက်ဒေတာကအရက်ဖက်အဖွဲ့ကိုတိုင်းရင်းသားလက်နက်ကိုင်နဲ့ကိုယ်စားလှယ်အဖြစ်သတ်မှတ်လို့မရပါဘူး။တိုင်းရင်းသားလက်နက်ကိုင်တွေတရားစာတတ်သူ့ဖော်ရေးမှာပါဝင်နေတာကိုအယက်သားအဖွဲ့တွေကဝေဖန်ရှုတ်ချကြပါတယ်။ KNU နဲ့အပြစ်ခတ်ရစဲပြီးတဲ့နောက်ပိုင်းမှာကရင်ပြည်သူလူထုအခြေအနေပုံမူဆိုးရွားလာတာကိုကရင်အယက်ဖက်အဖွဲ့တွေကမှတ်တမ်းတင်ထားပါတယ်။ထိုင်းနယ်စပ်အခြေစိုက်အယက်ဖက်အဖွဲ့အစည်းတွေဟာနိုင်ငံခြားထောက်ပံ့မှုရရှိတဲ့အတွက်လုပ်ငန်းမျိုးစုံကိုအောင်မြင်စွာလုပ်ကိုင်နိုင်တာဖြစ်ပါတယ်။အယက်ဖက်အဖွဲ့အစည်းကိုကြားနေသူအဖြစ်သတ်မှတ်တာကြောင့်အပြည်ပြည်ဆိုင်ရာကထောက်ပံ့တာဖြစ်ပါတယ် NLD အစိုးရတက်လာတဲ့အခါအရက်ဖက်အဖွဲ့တွေရဲ့လုပ်ပိုင်ခွင့်ကျင်းမြောင်းသွားပါတယ်တဲ့တာဝန်သိပြီးပွင့်လင်းတဲ့အစိုးရပေါ်ပေါက်ရေးမှာ ရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါတယ်ခင်ဗျာ။